ကချင်ပြည်နယ်မှာ KIA ကချင်လွတ်လပ်ရေးတပ်ကတပ်သားစုဆောင်းတဲ့အနေနဲ့တိုင်းသားတွေကိုဖမ်းဆီးနေပါတယ်။တစ်ဖက်မှာအစိုးရနဲ့ညီညာရေးစစ်ဆေးဆွေးနွေးဖို့ကြိုးပမ်းနေချိန်မှာတစ်ဖက်ကနေဒီလိုတပ်သားတွေစုဆောင်းနေတာနဲ့ပတ်သက်လို့ကချင်ပြည်နယ်ရှမ်းမျိုးနယ်စုရေးရာအဖွဲ့ဒုတိယခေါင်းဆောင်ဦးဆိုင်စံဝေသုံးသပ်တာကတော့
ဖန်ဖန်ပြီးတော့မှသူတို့ဖက်ဒရယ်ပြည်တော်စုတက်မလို့ဆိုတော့အဲဒီကိစ္စတွေနဲ့သူတို့အရေးအတွက်များများရကျလို့နေမယ်။ဒီနေ့တော့လည်းဖမ်းပါတယ်။လုံးမတယောက်စားညီမတယောက်စားအဲ့လိုတော့ဖမ်းတာတော့ရှိတယ်။အခုကဟိုအလုံးရဲနဲ့ကိုဖမ်းတာလေအများကြီးကိုဖမ်းတာ။အဲ့ဒါမှလူပေါင်းတရာဝန်းကျင်လောက်ရှိတယ်သူတို့ဖမ်းလိုက်ကြတာ။တစ်ရက်လက်မကနှစ်ရက်လက်မကသုံးရက်လက်မကအဲ့လိုဖမ်းတာလေ
SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကလည်
းအဲ့လိုပဲကြာပြီးဖြစ်နေတာအမြဲတမ်းလိုလိုပဲအရင်ဆုံးကတော့တရားတရားပေါ့တရားဆိုလူငားပြီးထည့်ပေးတယ်တခါကြလဲပတ်စံကောက်လဲပတ်စံပေးလဲတော့တချင်းပြည်နယ်ကလူတွေနဲ့ရှမ်းပြည်နယ်ကလူတွေတော့ယူနေပြီဒါဖုံးသွားတယ်အခုပြဿနာဖြစ်တာတားများတယ်ဆက်ရှိရွာရှိတယ်ဆက်ရှိရွာကိုတရားကို15ရောက်တောင်းတယ်15ရောက်ဆိုတော့ပတ်စံယူဖို့ကလည်းမနိုင်တော့ဘူးစိတ်များတော့တရားလုံးလောက်ဖြစ်နေတော့ကိုကလူတွေကလည်းပြင်ထွက်လုံးလုံးကြပါညာနဲ့ဆိုသက်ဆံတော့ပြရတယ်သိနေချီပြီးတော့ပြရတယ်အရင်တော့အဲလူငါးကြီးပို့တာပေါ့ကိုကညာလွားကြီးတော့သူတို့မရတော့ဘူးနောက်ပြီးတော့အခုကနိုင်ငံရေးရှင်တွေကလည်းအရင်လိုမဟုတ်ဘူးလေပြောင်းလဲကုန်ပြီလေသိုးရနဲ့လည်းစကားပြောနေကြပြီပါညာဆိုတော့မလိုက်ချင်းကြဘူးပေါ့သူ
ဖန်စီခံရတဲ့လက်သမားတချို့ကိုပြန်လွှတ်ပေးတယ်လို့ရှမ်းမျိုးနယ်စုရေးရအဖွဲ့ကဦးဆိုင်ဆောင်ဝေကပြောပါတယ
်မန်စီမျိုးနယ်မှာဖွားရွာလေ30ကျော်ဖားနာတယ်နော်သူကလည်းသူတို့မရချင်တဲ့ပြန်လွတ်တာပေါ့နော်။တအားငယ်တဲ့ဟာတွေ၊နောက်ခြေောက်မတန်တာတွေ၊နောက်တစ်ခါနေဝင်ပေါ်လေအုံနောက်ကျမပြည့်တာတွေပေါ့လေနော်။အဲမှာ20ဦးပေါ့သူတို့ဖမ်းတာပေါ့။အဲ၄ရက်နေရပေါ့။ရေရဖမ်းတာပါ။ဖြစ်စရာ၄ရက်နေမှာလူ40ပေါ့။နောက်တစ်ခါ9ရက်နေမှာလည်းပဲ3ဦးအဲလိုပေါ့သူတို့ဖမ်းဆီးခံရမှုတွေဖြစ်နေတာလေ။မန်စီနုနဲ့ပါလေ။ခါတိုင်းကတော့ဖမ်းနေဆိုရယ်ပဲတချို့လို့မရွှေကျင်တဲ့ရွှေမော်တွေမှာဖမ်းဆီးတာတွေတော့ရှိတယ်။အခုကလေသမားတွေတကယ်နေရာမှာလာဖမ်းနေတဲ့အတွက်ကြောင့်မို့လေဖမ်းမိတယ်မှသူစစ်သားဖြစ်အကြောင်းပြတာပေါ့
ဒီသတင်းကို KIO ပြောခွင့်ရသူကမဟုတ်မမှန်ဘူးလို့ညင်းထားပါတယ်ဒါနဲ့ပတ်သက်လို့ဦးဆိုင်ဆောင်ဝေက
ကျွန်တော်တို့ရေးရာဖွဲ့ရနေမီယူမှတန်းခွေတွေပါတွေရိုက်ထားတယ်ကျွန်တော်တို့ကအဲ့ဒါကိုပြမယ်ဆိုရင်လည်း KIA ကအညူးကြီးပြီးတော့မှလာလုံမှာဆိုလို့အိမ်မှာကြင်ခဲ့တဲ့ဒီဝါတွေပေါ့အဲ့ဒါရှင်နဲ့သွားတွေ့တာလေတနင်္ဂနွေမှာလည်းဖမ်းဆီးမှုတွေရှိတယ်ပေါ့လေအခုမှစီမံဖမ်းတဲ့ပုံစံပဲဒါလို့ကြီးမှာလည်းအရင်တော့ကလည်းဖမ်းခဲ့ဘူးကလေအဲ့ဒါသူတို့ကညှင်းမှုလို့ဒါညှင်းတာတက်တရားဒါလို့ကြီးကအခိုင်အလုံးပဲညှင်းချင်တာမျိုးနဲ့ဒါလို့ကြီးလေဆယ်မှာ2017အဲ့လိုတွေရှိတယ်သူတို့ကဒါညှင်းလို့ဒါညှင်းတာ
ညှင်းချင်တာမျိုးမပေါ်ပေါက်ခင်ကတည်းကရှမ်းစုရွာရှိခဲ့ပြီးကချင်ပြည်နယ်လူဦးရေထွက်လောက်ဟာရှမ်းမျိုးနယ်စုတွေဖြစ်တယ်လို့လည်းပြောပါတယ
်ရှမ်းပြည်လူမျိုးတွေအများဆုံးဖမ်းခံရတာပေါ့ရှမ်းကဒီမှာ6မျိုးရှိတယ်လေကိုရှမ်းလို့ဆိုတော့တိုက်လိုက်ခေါ်တယ်ပမာလိုတိုက်ရိုက်ပါတာပြန်လိုက်ရင်တော့ရှမ်းနီလို့တော့အတိတ်ပဲရတာပေါ့တိုက်လေဆိုတာရှိတယ်တိုက်လုံဆိုတာရှိတယ်တိုက်လိုင်းတိုက်လေတိုက်ခမ်းတီတိုက်စာအဲ့လိုရှိတာပေါ့လေကချင်ပြည်နယ်မှာရှမ်းနီမျိုးကတော့တဝက်ကျော်ကတော့ဒါရှမ်းနီမျိုးတွေနေတယ်အဓိကတော့မြေပြန့်ရှိတဲ့နေရာတိုင်းမှာရှမ်းနီပဲလေလုတ်ပြီးနေကြတာ
ကချင်ပြည်နယ်မှာတိုင်းသားချင်းချင်းဖြစ်နေတဲ့အရေးကိုစစ်စညှိနှိုင်းမှုစီစဉ်နေတယ်လို့ SNLD ကဦးဆိုင်ညွန့်လွင်ကပြောပါတယ်
။ရှမ်းပြည်ပါတီနဲ့နော် PIA ရဲ့လူကြီးတွေနဲ့တွေ့ပေးဖို့အတွက်သူစီစဉ်လုပ်နေတယ်။ဒီလေအပြေလေရောက်ပါနော်။ဘာဖြစ်လို့လဲဆိုတော့အိမ်ကြီးကရွေးချယ်ပိုင်ခွင့်မရှိပဲလေနော်။ရေရှည်အတူရှင်တွဲနေထိုင်ရေးပေါ့နော်။ဒါကျူးပါမော။အဲ SNLD ကကြပုဂ္ဂိုလ်အနေနဲ့ပါတယ်။SSPP လည်းပါတယ်ပြောရရင်တော့ SSGC ပေါ့ရှမ်းပြည်တိုးတက်ရေးပါတီမြင်းစာအောင်ရှမ်းပြည်တက်မလို့
ရှမ်းမျိုးနယ်စုရေးရာအဖွဲ့ကဦးဆိုင်စံဝေကတော့ဒီအရေးကိစ္စကိုဥပဒေအရထိထိရောက်ရောက်အကာအကွယ်ပေးစီလိုတယ်လို့ပြောကြားပါတယ်ရှင်